Welcome to the Voice of America in Burmese.
မင်္ဂလာနေ့မှာတော်တော်ရှင်ပါရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗလူးနေ့ညပိုင်းဖီရီစီစဉ်လေးကိုမေးခင်တရားစွင့်ရတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်တင်ည9:00 AM ထိလိုင်းတိုမီတာ19.2530မိနစ်နဲ့လိုင်းလမီတာ190တို့ကနေထည့်ရထုံးလွှင့်ပေးနေပါရှင်ကျမအီတန်စမဒီညတွေ့စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါလီဗျားနိုင်ငံဘင်ဂါဇီမှာတီကန်ဘုံခွဲတိုက်ခိုက်ခံရတာကြောင့်လူ33ယောက်ထက်မနည်းသေဆုံးရပါတယ်အမေရိကန်ရှင်နေချုပ်ကတော့ရုရှားရဲ့အထူးစုံစမ်းရေးမှူးကနိုင်ရီနဲ့ချီပြီးတော့စစ်ဆေးမင်းမြန်းခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့သောရရှင်တွေနားဆင်ကြရမယ့်တဲ့မှာရင်းဆုံးတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထယ်ဖို့ဆိုင်ရေးကော်မတီရဲ့အကြံပြုအဖွဲ့ဒီကနေ့မှတော့ရောက်လေ့လာခဲ့တဲ့နေရာတွေနဲ့ပတ်သက်ပြီးတော့
အမောင်တို့မှာဟိုပြန်လေလက်ခံရေးနဲ့ပတ်သက်လို့လက်ခံရေးစခန်းနေသွားကြည့်တယ်နောက်တစ်ခါယာယီနေရာထားထားမဲ့လာဖို့ကောင်ဟိုကြည့်တယ်အဲနောက်ကကျွန်တော်တို့အဲ့မှာပြန်လေနေရာထားထားမဲ့ငခု
ရေးခိုင်ပြည်နယ်အစိုးရအတွေ့အမှုဦးတမောင်ဆွေကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနားဆင်ကြားမှာပါဒါပြင်မြန်မာနိုင်ငံအဂတိလိုက်စားမှုရေးယူဆောင်ရွက်ရေးစာရန်ဖတ်ပွဲအကြောင်းတိုင်းနာလနဲ့ကင်ဖွဲ့ရဲ့ NCA မှာဆက်မဲ့ရေးထိုးတော့မယ့်အချင်းကြီးစာရွက်ကိုလည်းဒီညပိုင်းမှာနားဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်တမ်းကြီးထိုင်တဲ့ကိုအောင်ဝင်ဦးတို့ကကြေညာပေးတော့မှာပါရှင
်။လီဗျားနိုင်ငံဘင်ဂါဇီမြို့မှာမနေ့တုန်းကအတီကန်ကားဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ33ယောက်ထဏ်မင်းနဲ့တေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။ပထမကားဘုံကတော့ El Salmani အရက်ကဗလီတစ်ခုအပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဘုံကတော့အခင်းဖြစ်နေရာမှာပဲမိနစ်30လောက်အကြာမှာထပ်မံပောက်ကွဲခဲ့တဲ့အတွက်အကူအညီပေးဖို့လာကြတဲ့ရဲတွေနဲ့အရေးပေါ်ကဲဆယ်ရေးတွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပုံရှားပါတယ်တိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တဲ့ဆိုပြီးကြီးညာတာမျိုးမရှိသေးပါဘူးလီဗျားနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကတော့ရက်သားပြေပေါ်တိုက်ခိုက်မှုဟာလူသားချင်းစာနာရမယ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်ကြောင်းပြောဆိုပြီးပြစ်တင်ရှုတ်ချပါတယ်စစ်ကောင်းဆောင်ခါလီဖာဟက်တာနဲ့အစွန်းရောက်တွေကြား၃နှစ်ကြာတိုက်ခိုက်မှုတွေမှာဘင်ဂါဇီမြို့ဟာလည်းအဓိကနေရာတစ်ခုဖြစ်ခဲ့တာပါစစ်ကောင်းဆောင်ဟက်တာကတော့ဘင်ဂါဇီမြို့လွတ်မြောက်ရေးရရှိသွားပြီဖြစ်ကြောင်းပြီးခဲ့တဲ့နှစ်ထဲမှာကြေညာထားပါတယ်လီဗျားနိုင်ငံမှာအနာရှင်ခေါင်းဆောင်မိုမာဂရာဖီကို2011ခုနှစ်မှာဖယ်ရှားတုတ်တင်ခဲ့ပြီးနောက်ပိုင်းကဆက်လို့မတိမငြိမ်အခြေအနေတွေနဲ့ကြုံနေရတာဖြစ်ပါတယ်။စစ်ကောင်းဆောင်ဟက်တာကတော့လီဗျားနိုင်ငံအရှေ့ပိုင်းကိုထင်းချုပ်အုပ်ချုပ်နေပြီးနိုင်ငံအနောက်ပိုင်းထရီပိုလီမြို့မှာတော့နိုင်ငံတကာကအသိအမှတ်ပြုထားတဲ့အစိုးရတရက်ကအုပ်ချုပ်နေပါတယ်။အနောက်ပိုင်းကိုထင်းချုပ်ထားတဲ့အစိုးရကတော့တိုင်းပြည်မှာဩစာထင်းချုပ်နိုင်ဖို့ကြိုးပမ်းနေရဆဲဖြစ်ပြီးလီဗျားနိုင်ငံကမရေမရာအခြေအနေတွေကြောင့် IS အဖွဲ့တွေလိုအစွန်းရအုပ်စုတွေခြေကုပ်ယူဖို့လမ်းဖွင့်တယ်လို့လည်းဖြစ်နေပါတယ
်။အာဖဂန်နစ္စတန်နိုင်ငံရှိပန်းဂျန်နယ်လဘတ်မြို့ကစစ်တပ်ခြေရနိုင်ငံကအကူအညီပေးအဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခတ်ခံရမှုမှာအနည်းဆုံးလူ2ဦးသေဆုံးပြီး14ယောက်ထဏ်ရာရသွားပါတယ်။ရုံးဝင်ဝင်ကိတ်မှာအထက်ခံဘုံခွက်ခဲ့ပြီးနောက်လက်နက်ကန်တွေကရုံးထဲကိုဝင်ရောက်စီးနင်းတိုက်ခတ်တာဖြစ်ကြောင်းလည်းနိုင်ငံဒေသဆွေးရပြောခွင့်ရသူအတူလာခိုဂျာနီကပြောပါတယ်။တိုက်ခတ်သူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေလည်းနိုင်နေချီဖြစ်ပေါ်လာခဲ့တာပါ။တိုက်ခတ်မှုဖြစ်ပြီးမကြာခင်မှာပဲလူမျိုးရေးတပ်ဖွဲ့တွေကရုံးဝင်းကိုပိတ်ဆို့ဝန်းရံခဲ့ကြကြောင်းလည်းဒေသတွေကဆွေးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်။စစ်တပ်ခြေရင်းရုံးအဝင်ကိတ်ကိုတော်တာကိုလာကားတဲ့တစဉ်ချင်းကပ်လာပြီးမကြာခင်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးလူမျိုးရေးတပ်ဖွဲ့ဝင်ဝစ်ဆုပ်ဝစ်ဆင်ထားတဲ့လူ3-4ယောက်လောက်ဟာလည်းရုံးဆောင်ဦးတွေဝင်သွားတာတွေ့ရတဲ့အကြောင်းကိုရန်တွေ့သူတယောက်ကပြောပါရယ်။ရုံးဝင်းထဲမှာတည်ဆုံသူအလောက်2လောင်းထက်မနည်းတွေ့ရကြောင်းလည်းကိုရန်တွေ့ရသူတချို့ကပြောပါရယ်။စစ်တပ်ခြေရင်းရုံးမှာစတင်လောင်ချွမ်းခဲ့တဲ့မိဟာကက်ရရှိနေတဲ့နိုင်ငံကအကူအညီပေးရေးအဖွဲ့ Swedish Committee for Afghanistan ကိုပါကူးဆက်ခဲ့တာပါ။အာဖဂန်တာလီဘန်ဖွဲ့ကတော့တက်ခိုက်မှုနဲ့ပတ်သက်မှုမရှိကြောင်းညှင်းဆန်ထားပါတယ်။စစ်တပ်ခြေရင်းဖွဲ့ကတော့တက်ခိုက်ခံရမှုသတင်းကြောင်းအလွန်အမင်းစိတ်ထိခဲ့ရကြောင်းနဲ့ဝန်ထမ်းတွေလုံခြုံရေးအထူးစိုးရင်ကြောင်းတူတာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါ။တက်ခိုက်မှုဖြစ်ခဲ့တဲ့ဂျလာလာဘတ်မြို့ဟာ IS ဆွေးရအုပ်စုရဲ့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကအဖွဲ့အစည်းတစ်ခုဖြစ်တဲ့ ISKP အမဂန်ခြေစပ်ရာနန်ဂါဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့ အထူးစစ်ဆေးရေးမှူးရောဘတ်မူလာရဲ့အဖွဲ့ကသမရထရန့်အစိုးရအဖွဲ့တဲကပထမဆုံးအဖြစ်ရှင်းနေချုပ်ဂျက်ဖ်ဆက်ရှင်ကိုမေးမြန်းစစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ယာရုကထုတ်ပယ်ခံခဲ့ရတဲ့ပြည်သူစုံစမ်းစစ်ဆေးရေးဘျူရိုအက်ဘီအိုင်ညွှန်ကြားရေးမှူးဟောင်းဂျိမ်းစ်ကိုမီကိုလည်းတာဝန်ထမ်းဆောင်နေစဉ်သမရထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေ ်စစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းလင်းချုပ်ကိုနိုင်ရင်နဲ့ချီမင်းမြတ်မှုတွေအတွင်းမှာတော့ရုရှားဆိုရတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုဆွတ်ဖက်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့ New York Times သတင်းစာကဖော်ပြခဲ့ပါတယ်။အင်ဂျီရောပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုမူလရဲ့စုံစမ်းမှုတွေကိုပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမင်းမြန်စစ်ဆေးဖို့လက်ခံမခံဆိုတာကိုတော့ဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာအောက်လန်းနည်းနဲ့တိုက်ခိုက်မှုအဖြစ်နဲ့ပြောဆိုထားတယ်လို့သူ့ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုမရှိခဲ့ကြောင်းလည်းညှင်းဆန်ထားတာပါ။စုံစမ်းစစ်ဆေးရေးမှုမူလကရှင်းနေကျုပ် sessions ကိုမင်းမြန်စုံစမ်းတဲ့အပေါ်မှာလဲစိုးရိမ်စရာမရှိကြောင်းသမ္မတကပြောဆိုထားပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုဟာသမ္မတရဲ့စီးပွားရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိအပြင်စုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်မှုရှိမရှိဆိုတာကိုပါစုံစမ်းနေတယ်လို့လည်းအများကယူဆနေကြပါတယ်ရှင်။
စီးရီးယားပြည်ကစုံတနေရေးကျူးမှုတွေကိုလမ်းလွဲအောင်ရည်ရွယ်ပြီးစီးရီးယားမှာဒါရုဒနဲ့အသုံးပြုတိုက်ခိုက်တာတွေရှိတဲ့အကြောင်းအမေရိကန်ဘက်ကလိန်ညာနေတယ်လို့စီးရီးယားနဲ့ရုရှားတို့ကဒီကနေ့ပဲဆက်ဆွဲလိုက်ပါတယ်။အမေရိကန်နိုင်ငံဝန်ကြီးရက်စ်တီလာဆန်နဲ့ပြည်သစ်နိုင်ငံခြားရေးဝန်ကြီးရှာရစ်လာဒရီယန်တို့ရဲ့မှန်ကန်မှုရှိတဲ့ဆက်ဆွဲချက်တွေပြပြောဆိုရှင်းပြထားတဲ့စီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူရဲ့ပြောဆိုချက်ကိုနိုင်ငံပိုင်စာနာသတင်းအေဂျင်စီကဖော်ပြလိုက်တာပါ။ငင်းငင်းကျုပ်မှုတွေမှာတိုးတက်မှုတွေရလာတိုင်းစီးရီးယားမှာဒါဟုလက်နက်နဲ့တိုက်ခိုက်ပါတယ်ဆိုတော့အတိမပြုတ်နိုင်တဲ့လှုပ်ချန်တဲ့ရင်းတွေကိုအမေရိကန်ဘက်ကပြောလို့ရှိတဲ့အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ဖ်ကလည်း Interfax သတင်းအေဂျင်စီကိုပြောဆိုပြတာပါစီးရီးယားသမ္မတဘာရှာအာဆတ်အစိုးရကိုရုရှားကအကာအကွယ်ပေးထားတာလို့ပြောဆိုပြီးစီးရီးယားနိုင်ငံတွင်ဒါဟုလက်နက်အသုံးပြုမှုကိုဆန့်ကျင်တဲ့ PRP ကျူးကွန်မှုတစ်ခုကိုအမေရိကန်နဲ့ NATO မဟာမိတ်တွေစတင်လိုက်ပြီးနောက်တစ်နေ့မှာပဲစီးရီးယားနဲ့ရုရှားတို့ရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာပါ East Quarter မှာမကြာသေးခင်ကတိုက်ခိုက်မှုတွေအတွင်းစီးရီးယားအစိုးရကအရက်သားတွေပေါ်ဒါဟုလက်နက်တွေဆက်လက်တုံ့ပြန်နိုင်တဲ့အလားအလာတွေရှိနေတာကြောင့်သူဆိုရင်ရတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဒီလာဆန်ကမနေ့ကတော့ပဲပြင်သစ်နိုင်ငံမှာရောက်နေစဉ်ပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်အနီးကသဘုံတွေထိန်းချုပ်ထားတဲ့ East Ghouta မှာကလိုရင်းတန်းခွင့်နဲ့တိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုကြောင့်တင်းလာနေတော့ကအနည်းဆုံးလူ20သေဆုံးခဲ့ကြောင်းလည်းဝန်ကြီးဒီလာဆန်ကပြောဆိုခဲ့တာပါ။တိုက်ခိုက်မှုတွေကိုဘယ်သူကပဲကျူးလွန်ကျူးလွန်စီးရီးယားအရေးမှာပါဝင်လာတဲ့ရုရှားမှာတာဝန်ရှိကြောင်းလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။
ဒီရေမရိကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါလေ။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေ့ရက်ပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့အပေါ်အမေရိကန်ကကြိုးဆိုလိုက်ပါလေ။အစီအစဉ်ကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုဟင်ဂျာတွေနေ့ရက်ပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့ဒါမှမဟုတ်ကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့လိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟေတာနယူးယောက်ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတိုက်ခိုက်မှုတွေကြုံခဲ့ရသလိုနောက်ဆက်တွဲပဋိပက္ခတွေလည်းရှိနေတဲ့အခြေအနေမှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခသည်တွေကိုအတင်းအကျပ်ပြန်ခိုက်လို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခတ်ခဲ့တဲ့ ERSA အစွန်းရောက်အုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်ပြီး တနေ့ကို300နှုန်းနဲ့မနေ့တုန်းကစတင်လက်ခံဖို့စီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအဆင့်နဲ့မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့ဒုက္ခသည်တွေနေရာပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးချဖို့လည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်မနေ့တုန်းကပြောဆိုခဲ့ပါတယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကစဉ်းစားချင်းချိန်နဲ့သူရည်မှန်းချက်ကြီးမားသူတူးဖြုတ်ပြီးနျူကလ িয়ার နဲ့အစီအစဉ်တွေကိုအာဏာတင်ရေးတစ်သက်အသုံးချမဲ့အလားအလာမရှိတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်အနေနဲ့အာဏာတင်ရေးဖြင့်တခြားရည်ရွယ်ချက်တွေအတွက်ပါအသုံးပြုလာနိုင်တဲ့အကြောင်းအမေရိကန်ဘူထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားမှု Mike Pompeo ကမနေ့တုန်းကပဲသတိပေးပြောဆိုလိုက်တာပါ။အထင်အရမ်းမှနှီးတုံးမှုနျူကလ িয়ার လက်နက်တွေကိုအသုံးပြုလာနိုင်ကြောင်းလဲကိုရီးယားကျွန်းဆွယ်ကိုပေါင်းစည်းပြီးအုပ်ချုပ်လိုတဲ့မြောက်ကိုရီးယားကောင်ဆောင်ရဲ့ရည်မှန်းချက်ကိုရင်းညွှန်းကုကပြောဆိုခဲ့တာပါ။
အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ဗုဒ္ဓနေ့မှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတရုတ်ပြမှုကိုကြေရှုခဲ့ပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးမှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကစဉ်းစားနေကြောင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစဉ်အတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမနေ့အင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားအထူးတပ်ဖွဲ့က1990ပြည်လွန်နှစ်တည်းအတွင်းနှိပ်စက်တပ်ဖြတ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တယ်လို့လည်းစွပ်စွဲခံထားတာဖြစ်ပါတယ်ရှင
်။မတ်တင်ဤထိုင်တဲ့ကိုအောင်လည်းဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်အကြံပေးဖွဲ့တော်ရုပ်ကြည့်ရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီနေ့မှာတော့မောင်တော်ဒေသကဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရင်းအစီအစဉ်ဆောင်ရွက်နေရတဲ့အပြင်ရခိုင်ပြည်နယ်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပါတော်ရုပ်ကြည့်ရှုခဲ့ပါတယ်။နှစ်ရက်ကြာမဲ့ဒီလေးလာရေးခီးစဉ်ကအကြံပေးအဖွဲ့ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုဖီဝီမြန်မာပိုင်းတင်တော့မဲအမေခါကတင်ပေးပို့ထားပါတယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာစတင်တည်ထောင်ခဲ့တဲ့အချိန်ကစပြီးအခုခီးစဉ်ကပထမဆုံးလာရောက်လေ့လာတဲ့ခီးစဉ်လေးဖြစ်ပါတယ်။ထိုင်းနိုင်ငံအငြိမ်းစားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆူရက်ခီရက်ဆာဗရီယာထိုင်းဦးဆောင်တဲ့ဒီအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒီလိုတွေ့ဆုံပြီးအခုလိုရခိုင်ဒေသကိုပထမဆုံးအကြိမ်တွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အကြံပေးအဖွဲ့ဒီကနေ့တွားရောက်လေ့လာခဲ့တဲ့နေရာတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆရာ VOE ကိုခုလိုပြောပြလာတာပါ။
အမောင်တော်မှာဟိုပြင်းနေလက်ခံရေးနဲ့ပတ်သက်တော့လက်ခံရေးစခန်းတွေသွားကြည့်တယ်နောက်တစ်ခါယာယီနေရာထားထားမဲ့လာဖို့ကောင်ဟိုကြည့်တယ်အဲနောက်ကကျွန်တော်တို့အဲ့မှာပြင်းနေနေရာထားထားမဲ့ငခုရတို့ငခုရနဲ့နော်ဟိုတောင်ပြိုလက်ဝဲပေါ့နေရာတွေကိုသွားကြည့်ပါတယ်သူရမှာအဲ့မှာရှိတိုင်းရင်းသားတွေနဲ့တွေ့ပါတယ်တိုင်းရင်းသားတွေနဲ့နောက်အဲ့မှာအိမ်ဆောက်လုပ်နေတဲ့ဟို UHRD Union Project ကအဖွဲ့နဲ့တွေ့ပါတယ်အိမ်ဆောက်လုပ်နေတဲ့ကိစ္စတွေတောင်ထားဆောင်ဖို့ရောက်ရှိနေတဲ့ဌာနဆိုင်ဝန်ထမ်းတွေနဲ့တွေ့ပါတယ်အခုဝင်ရောက်နေတယ်ဆိုတော့ဟိုတန်ထဲမှာကြောက်ပြူရောက်နေပါတယ်ကြောက်ပြူမှာကြောက်ပြူမှာသွားပြီးတော့သူကကြည့်နေပါတယ်အဲဒါပြီးတော့ကြည့်ရင်တော့သူဟိုသွားမှာပေါ့ငပလီမှာညိုင်းမှာဖြစ်ပါတယ်ကြောက်ပြူကသူစီဝိုင်းစုံနဲ့အဲမှာရှိနေတဲ့လုပ်ငန်းတွေကိုသွားကြည့်တာဖြစ်ပါတယ်ဒါဓာတ်ဝေးညွတ်တဲ့လုပ်ငန်းတွေအဲမှာဓာတ်ခွဲယုံကြီ
းဒီခီးစင်မှာတော့ဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဝင်အချို့နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့လည်းလိုက်ပါသွားကြရဲလို့ဦးတင်မောင်ဆွေကပြောပါတယ်ပြည်ရဲ့နဲ့ဩဂုတ်လကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကအကြံပြုချက်88ချက်ပါအပြီးသက်အစီရင်ခံစာထုတ်ပြီးဒါတွေကိုအစိုးရဘက်ကအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကော်မတီအပြင်အဲ့ဒီအတွက်အကြံပေးအဖွဲ့ကိုနိုင်ငံတကာဘက်ကထင်ရှားတဲ့ပုံကိုယ်တွေကိုဖိတ်ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်ဒီအဖွဲ့မှာအမေရိကန်ပြည်အောင်စုကနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘေးရစ်ချက်ဆန်လည်းဒီအဖွဲ့မှာပါဝင်ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကမြန်မာနိုင်ငံကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရွှေ့ဆိုင်းလိုက်တာကြောင့်ဒီကနေ့ထိပြန်လာတာမရှိသေးပါဘူး။ လက်ရှိမှာတော့မြန်မာအစိုးရဘက်ကပြန်လည်လက်ခံရေးအဆင့်သစ်ဖြစ်နေပြီလို့ဆိုထားပေမဲ့လည်းတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့အဆင့်သစ်မဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့အခုလိုရက်ရွှေ့ဆိုင်ခဲ့တာလည်းဖြစ်ပါတယ်။အခုလိုရက်ရွှေ့ဆိုင်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကရရှိတဲ့ information ကတော့သူတို့ဒီဒုက္ခသည်များဆိုင်ရာ commissioner ဒီ Mr. Kalam ကသူကတော့ဒီ joint working group မှာအဖွဲ့ဝင်လည်းဖြစ်ပြီးတော့ဒီ technical working group ကိုဦးဆောင်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့တော့သူတို့လက်တွေ့ Queen on the ground မှာဆောင်ရွက်တဲ့အချိန်မှာ form ဖြည့်ဖို့ဒါ paperwork တွေသူတို့အများကြီးလုပ်ရမယ်။ UNHCR နဲ့ပူးပေါင်းဆောင်ရွက်ရမယ်။နောက်ဒီလူတွေဒီ voluntary return ချက်မဖြစ်ကိုကျွန်တော်တို့ UNHCR နဲ့ verify လုပ်ပေးဖို့လုပ်ပါမယ်။အဲ့တော့ဒီအစ်င်းနေပြီးတော့မှကျွန်တော်တို့ဒီ form တွေကိုကျွန်တော်တို့ဘက်ကတည်ရင်ဝင်လွှဲမှာဖြစ်ပါတယ်။ on the ground မှာသူတို့ဘက်ကအချိန်ယူပြီးဆောင်ရွက်ရမှာဖြစ်တဲ့အတွက်သူတို့က delay လုပ်တဲ့သဘောပါ။နော်ဒီ season သူတို့ဘက်ကလည်း delay လုပ်တဲ့ဆိုပေမဲ့ဒါလုပ်တဲ့လုပ်ထိုက်တဲ့ပုံစံတွေဖြည့်တာတွေနောက်ကျွန်တော်တို့ UNHCR နဲ့ပူးပေါင်းဆောင်ရွက်တာတွေသူတို့ဘက်မှာစလုပ်နေပါအဲ့တော့သူတို့ဘက်က form တွေဖြည့်ပြီးကျွန်တော်တို့ဘက်ကိုစဆွဲတဲ့အချိန်မှာကျွန်တော်တို့ဘက်ကဒီလိုအပ်တဲ့စီစဉ်မှုတွေစတင်လုပ်မှာဖြစ်ပါတယ
်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာနိုင်ငံအာဂတိလိုက်စားမှုအရေးယူဆောင်ရွက်ရေးစာရန်ဖတ်ပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်။အာဂတိလိုက်စားမှုတွေကိုထိရောက်စွာအရေးယူဆောင်ရွက်နိုင်ရေးအတွက်ရေးတို့ရေးရှိစီမံကိန်းချပြီးတော့အကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်။ဇန်နဝါရီလ22ရက်ကနေ23ရက်နေ့အထိမြန်မာအစိုးရနဲ့ကုလသမဂ္ဂ UNODC တို့ပူးတွဲကျင်းပတဲ့ဒီနှစ်ရက်ကြာစာရန်ဖတ်ပွဲနောက်ဆုံးနေ့မှာအဲ့လိုပြောသွားတာပါ။ပြည်သူကတော့အခမ်းအနားမှာကိုရန်တင်းသွားယူခဲ့တဲ့ကိုစုံဝင်းလိုင်ကပြောပြပေးပါလိမ့်မယ်
။ရန်ကုန်မြို့ပတ်ဂရယ်ဟိုတယ်မှာအာဂရီလိုက်စားမှုတွန်းလှန်ဖို့ကိုချင်းသိက္ခာမြင့်တင်စိုးဆိုတဲ့ခေါင်းစဉ်နဲ့တက်သည့်ပညာရှင်တွေလုပ်ငန်းဝင်တွေပဲအသီးသီးကအတွေ့အကြုံရှိသူတွေစုပေါင်းပြီးနှစ်ရက်ကြာစာရန်ဖတ်ပွဲကျင်းပခဲ့ကြတာပါ။မြန်မာနိုင်ငံအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဒီကိစ္စအောင်မြင်ရေးအတွက်စီမံကိန်းတွေအသေးစိတ်ရေးဆွဲဆောင်ရွက်သွားမယ်လို့ပြောပါတယ
်ပြောရမယ်ဆိုရင်ဒီစီဘူးကဖြစ်စေချင်တာပေါ့နော်အာဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအောင်မြင်တဲ့ပုံမှာဖြစ်စေချင်တာပေါ့နော်အဲ့တော့ဒီဥစ္စာလည်းပဲသဘာဝကျပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလောက်လာပြီဆိုလို့ရှိရင်လူတို့ရဲ့တောင်းဆိုမှုကိုလည်းကျွန်တော်ဖြည့်ဆည်းပေးရမယ့်တောင်းဝေတရားရှိတယ်နော်တစ်ဖက်မှာလည်းပဲဘောနော်ဒီပေါ့ပฏิပက္ခတွေဖြည့်ရှင်းပေးနေရတဲ့အပိုင်းတွေရှိသလိုတစ်ဖက်မှာလည်းပဲ institution ပြောင်းလဲမှုတွေလုပ်နေရတဲ့အပိုင်းတွေရှိတယ်နောက်၃နှစ်တာကာလအတွင်းမှာဆောင်ရွက်သွားမဲ့ဒီ mid term board strategy ဒီပေါ့အဲ့ဒါတွေကတော့ကျွန်တော်ဆွေးနွေးတော့မှရှိသေးတယ်ပြီးလို့ရှိရင်နောက်ထပ်၈နှစ်ကျွန်တော်တို့ကမှန်းနေအော်အဲ့၈နှစ်တာကာလအတွင်းမှာအာဂတိလိုက်စားမှုကဟိုတော်တော်လေးကိုသိကြည်တာနဲ့ပေါ့နော်တခြားနိုင်ငံတွေနဲ့တန်းတူအဆင့်တန်းလောက်ထိရောက်အောင်ကျွန်တော်တို့ညွှန်မှန်းထားပါတယ
်ဆိုတော့အခုလိုမျိုးကုလသမဂ္ဂရဲ့ပါဝင်ဆောင်ရွက်မှုတွေအားပေးမှုတွေကျွန်တော်အစိုးရနဲ့အခုလိုပူးပေါင်းလှုပ်ဆောင်လာတာကအာဂတိမြန်မာနိုင်ငံအစိုးရရဲ့အာဂတိလိုက်စားမှုတက်ချက်ရေးကိုလောက်ကြည့်နေအထောက်အပံ့ပေးပါတယ
်ကျွန်တော်ကတော့အဓိကအဖြစ်နည်းပညာပိုင်းဆိုင်ရာအကူအညီများပါတယ်အော်ကျွန်တော်တို့ဘက်ကတော့ကုဖာသာကိုလောက်အောင်မဲ့အပိုင်းပေါ့နော်ကုဖာသာကိုလောက်အောင်မဲ့ဆိုတဲ့အပိုင်းမှာကျွန်တော်တို့မှာအရေးကြီးတာကဒီအာဂတိလိုက်စားမှုတိုက်ဖြတ်ရေးကိစ္စကိုကျွန်တော်တို့ဒတိုင်းတပြည်လုံးကနေပြီးတော့ဒါကျွန်တော်တို့လူအဖွဲ့အစည်းရဲ့တာဝန်ယူမှုပေါ့လေ social accountability ဖြစ်လာစေချင်တာပေါ့
ဒီဟာဥပဒေတွေချမှတ်ပြီးစီးနီးစည်းကမ်းတွေချမှတ်ပြီးတကယ်လက်တွေ့အာဂတိလိုက်စားမှုကျွလွန်နေတယ်လို့အဖြစ်ပြီးအရေးယူမှုကရောတကယ်လက်တွေ့ပါလားမလားဆိုတာဘယ်လိုလုပ်မလဲဆိုတာလေးကြည့်စမ်
းပွင့်ပွင့်လင်းလင်းဝန်ခံရမယ်ဆိုရင်တော့ကျွန်တော်လက်ရှိဒီစဲဥပဒေအနေထားအရဘယ်လို big fish ကိုရစရာတွေ့စရာအကြောင်းမရှိပါဘူးဟိုကန့်သက်ချက်တွေကအများကြီးရှိပါတယ်တကယ်တမ်းလက်တွေ့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအသေးပွဲလက်ပိလက်ယူကိစ္စမျိုးလောက်ပဲတိုင်တွန်နိုင်တဲ့အနေထားမျိုးရှိပါမယ်ဒါပေမဲ့လည်းပဲကျွန်တော်တို့ရဲ့အခုနောက်တော့ကျွန်တော်ပြောခဲ့တဲ့2018 action plan နဲ့မှာကျွန်တော်တို့ဒီ policy မူပေါင်းတွေနောက်ဒီ legislation နဲ့ပတ်သက်တဲ့ကိစ္စတွေမူပေါင်းတွေပေါ့ဒါဒီဖွံ့ဖြိုးတိုးတက်အောင်လုပ်ရမယ်ဆိုတော့အချက်တစ်ချက်ပါအဲ့ဒါသိအရေးကြီးတယ
်အငိမ့်စားဗိုလ်ချုပ်ကြီးဦးအောင်ကြည်အနေနဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဦးဆောင်ဖို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနစ်နိုဝင်ဘာလ23ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ လေချိန်မြောက်ပြင်ဆင်ရေးဆွဲထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာဥပဒေတွေအများပြည်သူသိရှိလေ့လာနိုင်ရေးအတွက်ဥအောင်ကြီးဦးဆောင်တဲ့ကော်မရှင်ကပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့မှာထုတ်ပြန်ပေးခဲ့ပါတယ်ခင်ဗျာ။
ကိုယ်စားဝန်လမ်းတင်ပေးပို့ထားတာဖြစ်ပါတယ်။ခုခါမှာတော့NCA အပြည့်အစုံမှလက်မှတ်ရေးထိုးဖို့အချိန်ယူရအောင်လို့ပြောတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့စည်းကိုတင်ဆက်ပေးကြပါမယ်။ဒီစပါးကတွင်တော့သူတို့တပ်ဖွဲ့ဝင်တချို့တပ်ဖြတ်ခဲ့တဲ့ကိစ္စနဲ့တိုင်းနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူညီချက်NCA ကိုပါဝင်လက်မှတ်ရေးထိုးရတဲ့အချိန်ယူဖို့လိုအပ်နေတဲ Federal Council UNSC ma mo ne la hu a phwe ga NGO ko lamet yee thu bo song phyat lite twa UNSC ti mye yee twa hni nai cha yee shi la ni chang pyo ba de di chang ko ro yue yue myama wa tadin daw ko mo so ga pyo pya bi ba lai me
Okay, Ninjo Diana Lumio Mia Federal Council, UNFC, Apo Winry Pitet, Mumbit Party, NMSP, Lao Democratic CEO, LDU, Tenangalo Pika Tekemu Yese, the Bodu Sajo, NCA Ma Majagin, Bawin Lema Yituma Pitong, Inga Nega, Tobian Chinya Gebade, Dilu Sumpia Lade, UNFC Ma, Kieni Muta Dode Party, KNPP, Zakai Muta Council, ANC Napueda, NCA Go Lema Yitobo, Jenshi Nera, NCA go lemma ye tobo, Masompia nine day a chain ego, KNPP a poye, a tribute to Yemu, Ushu in Utanga, a coolo, pure body. ဒီစင်ပါလာ20ရက်နေ့ကဖြစ်ပွားတဲ့ဂရင်းနီတပ်ဖွဲ့ဝင်တွေတပ်ဖြတ်မှုကိုစုံစမ်းစစ်ဆေးပြီးမှသာNCA လက်ခံနိုင်တဲ့ဒီကရောင်းလို့ကြောက်လို့ရတယ်ဒီလိုဖြစ်ဆောင်မျိုးဆိုတော့ပေါ်ပေါ်ဒီစုံစမ်းလို့ရတယ်ဒီစင်ပါလာ20ရက်နေ့ကဖြစ်ပွားတဲ့ဂရင်းနီတပ်ဖွဲ့ဝင်တွေတပ်ဖြတ်မှုကိုစုံစမ်းစစ်ဆေးပြီးမှသာNCA လက်မှတ်ရေးထိုးရေးကိုKNPP ဘဟုကစုံဖြတ်နိုင်မှာ ီကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး KNPP နဲ့ ANC ပါဝင်ထားတဲ့ UNFC အဖွဲ့ဟာ2015ခုနှစ်က NCA ကိုပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေကိုအဖွဲ့ဝင်ဖြစ်ကပယ်ဖျက်တာတွေရှိခဲ့ပါတယ်မွန်နဲ့လာဟုအဖွဲ့တွေလက်မှတ်ရေးထိုးလို့အဖွဲ့ဝင်အဖြစ်ကထပ်မံပယ်ဖြစ်ရင် UNFC မူအရတပ်ပေါင်းစုအဖြစ်ဆက်လက်ရပ်တည်ဖို့မဖြစ်နိုင်တော့ပါဘူး။ဒါကြောင့် UNFC ဆက်လက်ရပ်တည်ရေးအတွက်ပြန်လည်ညှိနှိုင်းဖို့လိုအပ်နေကြောင်းဥရွှေမျိုးတန်းကပြောပါတယ်။
ကျွန်တော်အမြင်မှာမဆော့ချက်တော့ရည်ရည်ကြော်မြင်လို့ပြောလို့မဟုတ်ဘူး။ကျွန်တော်လည်းဒီကျော်လာမှမလား။ဒီကိစ္စကိုပုံမှန်ပြန်ရောက်ကြရတယ်။ဒီလိုသက်သာချင်တာ။ဒါဆိုတော့တို့အမိသားဝင်
ဂျိုင်းသားလက်နက်ကိုင်ဖော်ရင်းနဲ့နီးစပ်တဲ့ပြည်တော်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကတော့မကြာခင်မှာ UNFC အစည်းအဝေးကျင်းပမယ်လို့သိရကြောင်းပြောပါတယ်
။မကြာခင်မှာတော့သူတို့လည်းအစည်းအဝေးလုပ်လိမ့်မယ်ဒီထိုင်းနိုင်ငံမှာ။အဲချင်းမှာလုပ်လိမ့်မယ်လို့ကြားတော့ကြားရနော်။အဲ့ဒီအချိန်ကြီးမှာ NMSB လည်းလာတက်လို့ရတယ်LDU လေးလာတက်လို့ရတယ်သူတို့လည်းမကောက်ဘူး SSPP တောင်တက်လို့ရတယ်ဘာဖြစ်လို့လဲဆိုတော့ SSPP က UNSC ကနေပြီးတော့မှခမရကိုထုတ်ပေးလိုက်ပြီးသူကသူ့ဖြတ်ချက်ကမရှိသေးဘူးအဲဒီတော့သူတို့စီမီလုပ်မယ်ဆိုလို့ရှိရင်လည်းဆက်လုပ်နိုင်ရတော့ဗျာ
UNSC ပြန်လဲအကောင်းဖို့ဆိုရင်မူဝါဒတချို့ကိုစမ်းစစ်ဖို့လိုအပ်မှာဖြစ်ကြောင်းလည်းဥခွန်ဆိုင်ကသုံးသပ်ပါတယ
် UNSC ကလည်းတစ်ဖက်ကသူ့ရဲ့အကူသူကတို့ဒီနယ်ဆိုလို့ရှိရင်လည်းသူကဒီအဖွဲ့ဝင်ဟောင်းတွေလည်းမကဘူးအဖွဲ့ဝင်တစ်တီပါဝင်နိုင်အောင်သူကသူ့ရဲ့ policy တွေသူ့ရဲ့မူလေးကိုတော့သူကပြန်ပြီးတော့မှဆန့်ကျင်ဖို့လိုလိုမှာပေါ့နော်သူ့ရဲ့ပြန်လည်မုန်းမှန်ပြုပြင်ထားတဲ့မူလေးကဆွဲဆောင်မှုအကောင်းတယ်ဆိုလို့ရှိရင်လည်းသူ့အနေထားကဆက်သွားနိုင်ကောင်းတော့နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
UNFC အဖွဲ့ဟာ NCA စာချုပ်ဖြစ်မြောက်ရေးအတွက်ဆွေးနွေးစဉ်ကအဖွဲ့ဝင်18ဖွဲ့ရှိခဲ့ပြီး NCA လက်မှတ်ရေးထိုးချိန်မှာ9ဖွဲ့သာလက်မှတ်ရေးထိုးခဲ့ပါတဲ့လက်မှတ်ရေးထိုးပြီးတဲ့နောက်ဒီ9ဖွဲ့ကိုအဖွဲ့ဝင်ဖြစ်ကပယ်ဖျက်ခဲ့တယ်လို့အဖွဲ့ဝင်တချို့လည်းထပ်မံနှုတ်ထွက်ခဲ့တာကြောင့် ခုအခါမှာ UNFC မှာအဖွဲ့ဝင်၄ဘွဲ့သာကျန်ခဲ့တာဖြစ်ပါတယ် UNFC ကနှုတ်ထွက်ခဲ့တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်တူတက်ရေးပါတီ SSPP စတဲ့အဖွဲ့တွေဟာဝမိုင်းလာအဖွဲ့တွေနဲ့ပူးပေါင်းပြီးနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်ဒီကော်မတီကအစိုးရနဲ့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်တောင်းဆိုထားတာလည်းဖြစ်ပါတယ်
ကမ္ဘာ့သတင်းပေးပို့ထားတာဖြစ်ပါတယ်ခုခါမှလည်း KNPP တပ်ဖွဲ့ဝင်တဲ့အရဲသားကိုတမတော်ကဖမ်းဆီးထားတဲ့နောက်ဆက်တွဲအခြေအနေကိုတင်ဆက်ပေးကြပါမယ်ကယားပြည်နယ်လွိုက်ကော်မြို့နယ်တရားရုံးကနေတရားစွဲဆိုပြစ်ဒဏ်ချမှတ်ခံရပြီးတော့အချုပ်ထောင်ထဲထိန်းသိမ်းခံရတဲ့ KNPP လူငယ်များတမကအပါအဝင် KNPP တောင်သူလယ်သမားတမကအဖွဲ့ဝင်စုစုပေါင်း900ကိုဒီကနေ့မှလွှဲရဲစီးနဲ့ပြန်လည်လွှတ်မြောက်ပေးလိုက်ပါတယ်KNPP တပ်ဖွဲ့ဝင်3ယောက်နဲ့အရဲသား1ယောက်ကိုတပ်မတော်သားတွေကနေဖမ်းဆီးပြီးတော့တည်ဆုံသွားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ KNPP လူထုအခြေပြုအဖွဲ့ကြီးတွေနဲ့ကြားပြည်နယ်ဆိုရအကြအေးအေးယူဆောင်ရွက်မှုအခြေအနေကိုသဘောတူညီမှုရလို့ဆန္ဒဖော်ထုတ်တဲ့လှုပ်ဆောင်ချက်တွေကိုယာယီရဆိုင်ထားတယ်လို့တပ်မကအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်ပြည်စုံကတော့ဆက်တွေစုံစမ်းထားတဲ့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတော့နိုင်ကိုရင်ကတင်ဆက်ထားပါတယ်
ကြရပြည်နယ်လွိုက်ကော်တရားရုံးကနေငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုပြစ်ဒဏ်စီရင်ချက်ခံထားရတဲ့တမကဖွဲ့ဝင်လူငယ်5ဦးဟာဒီကနေ့မှပြန်လည်လွတ်မြောက်လာပြီဖြစ်တယ်လို့ကယံမျိုးရညီညွတ်ရေးဥဆောင်ကော်မတီသွေးရင်မှုခွန်တန်းကပြောပါတယ်
ဒါတော့သူရဲ့လူရဲ့စီလုံးလူလာတာဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့ကိုမင်းညာလုံးကသွားပြီးထောင်နေအနာပိုင်နေမိညာတော့သူတို့ပဲဆိုင်ကျန်ပြီးလို့မှလည်းဆိုတော့ကိုနိုင်ဝင်းချင်တော့လွတ်ပြပါမယ်လို့ပြောတော့တကယ်တော့ဒီရဲ့ကျွန်တော်တို့သူဆိုမှုတွေပါလေလောက်မှသိနေလို့လားဒါဆိုရင်လည်းမသိပါဘူး။ဒီနေ့လေးကိုမင်းငားနိုင်ခွဲတော့ကြာထုတ်လိုက်တယ်ဗျ။
ကမ္မကဖို့ဝင်9ဦးဖြစ်တဲ့ဒီဒီခွန်ပူပူခွန်ရဲမင်းကျော်မြို့လိုင်ဝင်းခွန်ကျုံဘောတို့ဟာဒီဇင်ဘာ20ရက်နေ့ကကီရင်နီမြူရာသုသက်ရေးပါတီ PNPP စဖွဲ့ဝင်2ဦးနဲ့အယက်သား10ဦးတို့ကိုတပ်မတော်သားတွေကနေဖမ်းဆီးပြီးတိတ်ဆုံသွားတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါလူငယ်9ဦးဟာငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရပြီးထောင်သာရက်20စီရင်ချက်ချခံထားရကလည်းဒီကနေ့မှလွတ်မြောက်လာတာပါလွိုက်ကော်ကျင်းထောင်သွင်းနေထိုင်နေရတဲ့အချိန်တွေကတော့ပြန်လည်လွတ်မြောက်လာတဲ့ကူဒီဒီကခုလိုပြောပါတယ
်ကျွန်တော်တို့လက်ကထောင်ကထောင်ဆောက်ဦးနဲ့ထောင်သာဦးရေကမမြောက်ဖြစ်နေတယ်အခန်းထဲနေမှလူများနေတယ်ကျွန်တော်တို့ဒီနိုင်ငံကျင်းသားကြတော့ဒီတိုက်ပါနော်ဒီတန်တော့အကန့်တမရှိတော့နှစ်ကြီးတော့နောက်ယူသူတဲ့လူတွေနောက်ပြည်တန်ကြတဲ့လူတွေထားတယ်တိုက်ခမ်းမှာပဲကျွန်တော်တို့ထားတာပေါ့နော်တပတ်ဒါလင်းနဲ့ကျူးတာရှိတယ်သတင်းစာတို့စာအုပ်တို့ channel တော့တွင်တွေ့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကြုံခဲ့ရတာစာအုပ်နဲ့ဘုတ်ပင်တော့တွင်ခွင့်မရဘူးနောက်စာအုပ်ထဲမှာတော့မဟိုထောင်လက်ဆွဲစာအုပ်တော့တွင်ခွင့်မရခဲ့ဘူး
အဖမ်းဆီးခံလူငယ်၅ဦးကိုဆရာယုံကလည်းဆရာဆွဲဆူစင်သွင်းတရားရုံးရှိဆန္ဒဖော်ထုတ်မှုနဲ့ခွန်တန်းခွန်ပီထူးခူတူးတွေတို့ကိုလွိုက်ကော်ရဲတပ်ဖွဲ့ကလည်းဆရာဆွဲဆူရာကလည်းမနေ့ကပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒီလိုလွတ်မြောက်ဖို့အတွက် KNPP ကရင်နီမြူရာသုသက်ရေးပါတီနဲ့ကြားပြည်နယ်ဆိုရာတို့ကြားတနင်္လာနေ့မှာညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့ကြတာပါ။စာပြင်ကရင်နီလူစုအခြေပြုဖွဲ့စည်းရင်းနဲ့ပြည်နယ်ဆိုရကြဆွေးနွေးချက်သဘောတူညီမှုတွေကတော့ကရင်မျိုးရညီညွတ်ရေးဥဆောင်ကော်မတီတွင်းမှုခွန်တန်းကခုလိုပြောပါတယ
်ကျွန်တော်တို့ဟိုလာညနိုင်နဲ့ပြည်နယ်ဆိုရရဲ့ကံလန်းချက်ထက်မှာပါပါလဲဆိုတော့ဒီဖြစ်စဉ်မှာအရသာတိဆုံးတယ်ဆိုတာကိုသူတို့ပြောင်းပြီးတင်ဆက်ကြံပေးမယ်ပြီးတော့ကင်ဒီဗီတာဖွဲ့ဝင်တောင်းရမယ်အရသာတရားတိဆုံးတဲ့ကိစ္စကိုပြည်ပြည်အညီညီမှုတွေတမတော်ပြန်လုပ်နေတယ်ဆိုရင်တော့သူတို့ကအဲ့ဒီအခြေအနေကိုဒီဒီလိုပြောင်းပြီးတင်ဆက်ကြံပေးမယ်အခုကတော့ကျွန်တော်တို့အဲ့လိုမျိုးသူတို့လုပ်နေအဲ့ဒီသူတို့ပြပေးနေတဲ့ဆန္ဒပြမှုတွေကိုခေတ္တရဆိုင်ပြလို့ရမလားဆိုမှကံလာလာတဲ့အတွက်ကျွန်တော်တို့ကလည်းပြောမှုဆက်သွယ်မှုကလည်းလုပ်သိမ်းပြရမယ်ဆိုတော့ function နဲ့ကျွန်တော်တို့ဒီပေါ်ပြင်ရထားတဲ့အတွက်အခုကကျွန်တော်စောင့်ကြည့်ရမယ်အချိန်ဖြစ်သွားတယ
် KNPP စက်ဖွဲ့ဝင်တို့နဲ့အယက်သားတူတည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာတပ်မတော်ကလည်းစိတ်ခုံယုံဖွဲ့ပြီးစစ်စစ်နေစေလို့ KNPP တာဝန်ရှိသူတွေကပြောပါတယ်ပြည်ပြည်နယ်ကနိုင်ငံရေးပါတီတွေလူငယ်တမကအဖွဲ့တွေနေနဲ့ကတော့ KNPP စစ်ဖွဲ့ဝင်၃ဦးပါဝင်အယက်သားတူတည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့အရေးယူပြီးခုနီလန်းတွေ့တဲ့နဲ့ရေးဆိုသွားမယ်လို့လည်းကရင်လူငယ်ဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
နိုင်ငံရင်တင်ပြပို့ထားတာဖြစ်ပါတယ်ဖီရီကနေမကြခင်မှာထုတ်လွှင့်ပေးမယ်ဒုတိယပိုင်းစီစဉ်နေမှာတော့မြန်မာလူတွေနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားစားကဏ္ဍစတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗိုလ်တူနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီခန့်လိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်စီစဉ်နေမှာဆိုရင်တော့မြန်မာအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားလားအပိုင်းနှစ်ခေါင်းစဉ်နဲ့ပတ်သက်ပြီးရော
ရေဘူးအားဖြင့်တော့အရင်တုန်းကမြို့နယ်အထွေထွေအုပ်ချုပ်ရေးဘူးကနေခံထားတာကနေအခုနောက်ပိုင်းမှာတော့စေအိစုလိုက်ရွေးကောက်တဲ့နောက်တဲ့စနစ်နဲ့လောက်တယ်ပေါ့။ဒါပေမဲ့သူတို့ကလည်းရွေးကောက်တဲ့နောက်တာမဟုတ်ဘူး။စေအိစု
ဒီမောကမဂ္ဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကကလို့ပြောသွားတာကိုဥကြစံသားရဲ့မြန်မာရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပတ်စဉ်အားစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်အစီအစဉ်မှာတော့သွားနဲ့ကရင်ကျန်းမာရေးအကြောင်းကိုတင်ဆက်ပေးကြပါတယ်။သွားနဲ့ကရင်ကျန်းမာရေးဟာဒီသွားနဲ့ကရင်အတွက်တာမကခန္ဓာကိုယ်အတွင်းကျန်းမာရေးအတွက်ပါရေးကြာကြောင့်ဂရုစိုက်ထိမ့်သိမ့်တဲ့အကြောင်းထော်တာတက်စော်ကဆွေးနွေးထားပါတယ်ရှင
်သွားနဲ့ကရင်တန်ရှင်းကျန်းမာနေအောင်ဂရုစိုက်ခြင်းဟာခန္ဓာကိုယ်ရင်းမှာဖြစ်ပေါ်လာမဲ့ယောဂါတချို့ကိုလည်းကာဝေရရောက်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်ကရေတန်ရှင်းကျမ်းမာမှုမရှိခဲ့ဘူးဆိုရင်ခန္ဓာကိုယ်ထဲမှာဘလို့ယောဂါတွေဖြစ်စေနိုင်ပါသလဲလို့မေးကြည့်တဲ့အခါမှာတော့သွားနဲ့ကရင်ဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ဆူဆူဝင်းကအခုလိုပြောပါတယ်
ကိုယ်သွားနေကရင်ကျမ်းမာဖို့ဆွေးနွေးမှာသဖုံးတွေကောင်းရမယ်တစ်ချီတွေကောင်းရမယ်နောက်ကသွားရောသွားဖို့စားမရှိရဘူးပေါ့ဆိုတော့ခုတက်ပြီးကိုယ်စားနေဆက်ဆက်မှုတွေးမယ်ဆိုရင်ကိုယ်စားလိုက်တဲ့ခါကျရင်တစ်ချီတွေမကောင်းတော့ဖုံးယောဂါတွေဖြစ်လာနေတာပေါ့နော်တစ်ချီတွေမကောင်းဘူးဆိုတော့ရေစည်းကမ်းမြေယောဂါကိုကြားဦးမှာပေါ့နော်ရေစည်းကမ်းမြေယောဂါသဖုံးယောဂါတွေဖြစ်လာတာအဲ့လိုဖြစ်လာပြီဆိုတဲ့ခါကျဖြစ်လာဆိုင်သဖုံးယောဂါဖြစ်တဲ့လူတွေရဲ့ထွက်တဲ့ဒီပြည့်တဲ့စိတ်တောက်တွေရှိတာပေါ့နော်ယောဂါမှာအဲ့ပိုးမွှားထွက်တဲ့စိတ်တောက်တွေအဲ့စိတ်တောက်တွေကခန္ဓာကိုယ်ယောဂါပါဆိုတော့ဖြစ်စေတိုင်းနဲ့နော်ဆခနာကိုဆိုခမဆိုပေါ်လေးမှာအဆုတ်ရောဂါမျိုးပေါင်ပြစ်ကလေးမွေးတာမျိုးတို့ပေါ့နောက်သူဆိုပန်ထရက်ကင်ဆာကြောင့်ဖြစ်တယ်လို့ပြောကြတယ်ပေါ့ဆိုတော့အဲ့တော့ကတိကမ်းမာခြင်းကြောင့်မလို့ပေါ့ကတိကမ်းမာရေကျူးဆိုင်ခြင်းအဖြစ်ခန္ဓာကိုယ်ကျန်းမာရေးလည်းကောင်းနိုင်တာပေါ့နော
်ကွန်ဆာတော်နဲ့ဆလိတ်တောက်တော်တွေဟာတောင်းတဲ့ဂရင်းကျန်းမာရေကိုထိခိုက်စေတဲ့အလေးချက်တွေဖြစ်ပါတယ်ဂရင်းယောဂါတွေအပြင်ခန္ဓာကိုယ်ရင်းယောဂါတချို့ကိုလည်းဖြစ်စေနိုင်တယ်လို့ဒေါက်တာဒေါ်ဆူဆူဝင်းကပြောပါတယ
်ကွန်ဆာတဲ့ဆလိတ်တောက်တဲ့ဆိုညာမနှစ်ခုစလုံးကတော့ဆေးလေးဆွေးရခြင်းနဲ့ဆက်ဆက်မှုရှိတာပေါ့နော်ဆိုတော့တစ်ချိန်တုန်းကကျွန်တော်တို့ဘယ်လိုဆိုဆိုဆေးကွန်းနဲ့ဆေးလေးကိုဘယ်လိုခွဲထားလဲဆိုတဲ့ခါကျတော့ဟိုကွန်ဆာတဲ့ဟာမျိုးကြာကျွန်တော် smokeless တို့ပဲကိုလို့ခေါ်တာပေါ့အငွေ့မထွက်တဲ့ဟိုဆေးရကြီးပြူဆုံးဆေးရကြီးစားနေပေါ့လေအငွေ့မထွက်ဘူးဆိုတော့ဝါတာပေါ့နောက်ချို့ကြော်လေကွန်းရလို့ထည့်ပြီးဝါတာရှိတယ်ချို့ကြော်လေဆေးကိုရှာအောင်မှငုံတာတွေရှိတယ်ဒါချို့နိုင်ငံတွေမှာတပြိုးပေါ့ဒီဘက်နိုင်ငံမှာကွန်းစားတယ်ပေါ့နော်နောက်ဆေးတွေကြတော့ smoke တို့ပဲကိုလို့ခေါ်တာပေါ့သူအငွေ့ထွက်တာပေါ့နော် burn တို့ပဲ burn ဖြစ်သွားတာပေါ့သူမီးနဲ့ချို့တာဟုတ်ဆိုတော့အဲ့ခါကျရင်တစ်ခုစလုံးမှာကိုပဲသူဒီတဘဲကိုနဲ့ပတ်သက်တဘဲကိုမှာကိုပဲကွန်းထဲမှာကိုဒီ sorry ဒီဆေးရကြီးထဲမှာကိုပဲကာစီနိုဂျင်တို့ခေါ်တဲ့ cancer ကိုဖြစ်စေနိုင်တဲ့ဓာတုပစ္စည်းတွေအများကြီးပါတယ်အမျိုး200လောက်ကိုရှိတယ်နော်အဲ့ဒါရှိကြမလို့ဆေးလေးဖက်တော့ကိုမဲ့စားစားဒီဆေးလေးကြီးဆေးရကြီးပါခြင်းအဖြစ်သူကဒီကာစီနိုဂျင် cancer ဖြစ်စေတဲ့ယောဂါတွေပေါ့ဆိုအဲ့ဒါတွေအားလုံးကဖြစ်ကိုဖြစ်လာတာဟိုတောင်းပါးစက်ထဲမှာဆိုရင်ကွန်းစားတော့ပါးစက်ထဲမှာငုံနေဝါတယ်ဆိုအဲ့မှာကျအဲ့ဒါလေသူကဒီပစောင်းလေးကိုတော့ရှောက်ပေါ့ irritation စီရပြီးတော့မှ cancer ဆိုဖြစ်စရာဖြစ်သွားစေနိုင်တာပေါ့အဲ့ဒါဆေးလေးကြော်လေအဲ့လိုလေဖြစ်တဲ့အဖြစ်ကိုအဆုတ်ရောဂါပါဆုတ် cancer ပါဖြစ်စေနိုင်တာပေါ့ဆိုတော့နှစ်ခုစလုံးကဘလို့မှကိုကောင်းကျိုးကုန်ဖြစ်နိုင်တယ်
တောင်းတဲ့ကရင်ကျမ်းမာရေကိုကျူးဆိုက်တဲ့နေရာမှာကွန်းရနဲ့ဆေးလေးကိုရှောင်ကြဉ်မှုလိုအပ်တယ်လို့နီးစနစ်မှန်မှန် Sanet, Totai Pule, Luabare, Snema, Totani Jong, Michide Camaro, Dota Dosu, Winga, Gulubiare.
ยาตัวอาชีพอาจจะมาเราดูได้จากเลสเวคาจะรอถ้าตุ๊ดตุ๊ดปุ๊บปุ๊บเองเรามาตัวได้ก็สิ่งนั้นแค่นั้นได้จากเราบ่เลยดูได้จากเราบ่เนาะแต่พอใช้ดูได้จากนี่ได้จากเราเอาส่วนเอาคนนี้ได้จากแสดงแค่นั้นก็จะเลยอ่ะพอตัวส่วนห้องผีเนี่ยเอาคนสวยจังเนาะแต่จะมาประชาชนสวยใช่ไหมเอาคนสวยหาดเลยค่ะจ้าพอสวยเอาคนสวยจังเนาะผีสวยเลยถือเลย ปัวอ่ะปัวเนี่ยเอากูสวยจังเอโน่ละมองยังได้เดี๋ยวนี้มาจากดริสต์นี่แบบตัวเองเหรอเนาะอาจจะอาจจะเนี่ยสวยดูใจเชื่อดูใจไหมดูเช่นเอากระตุ้นเอากระเนี่ยปวดใจเชื่อเอาใจเดี๋ยวส่วนเนี่ยมาดูดูตัวสิดูดูใจดาวตัวเราไม่คุ้มเนาะปวดตัวเอากูสวยไหมเอาตัวปวดใจไหมอาจจะเนี่ยใจไหมอาจจะเนี่ยใจไหมดูใจไหมนั่นเป็นเนี่ยใจอ่ะถ้าพี่ตัวพี่ใจพี่ตัวใจพี่ไม่เลยปูซาลาเวลูกพี่เราจะเอาหรือเปล่า เนาะตัวอะไรก็ต้องได้ด่าไว้ปูซาลาไว้ตัวจ้าเลยมาใส่จังลูกจ้ะตัวจ้าเลยเลยตัวปูจูอีสิบาร์เลยไอ้เนี่ยถูกลูกไปยามไหมสาวมาจ้าของข้าไหมตัวปูจูจะฟลอสเลยบ่เดี๋ยวฟลอสเลยถ้าเดี๋ยวฟลอสเลยบ่เนาะฟลอสเลยจะมาถูกมาตัวตุ๊กตุ๊กเลดี้สิเลยเลดี้เนี่ยจะมาดูว่าใช่ได้บ่กูดูแล้วชอบมาจูเนี่ยเป็นอะไรไอ้ฟลอสเลยไปจะมาดูว่าจะมาดูว่าสุดสิเนี่ยลีเลือดไปปูตัวสุดสิใช่เนี่ยปูจูใช่เลยไหมนะแต่ ားထဲမှာရှိအစာတွေကလည်းခုံလုံးကို floss လုပ်ရမယ်။ဆိုတော့အမြဲတမ်းလုပ်ထိုင်စားဆိုတဲ့အခါမှာအဓိကတော့ညဘက်ပေါ့။ညအိပ်ရဝင်တဲ့အခါကျရင်ဘာမှအစာမစားတော့ဘူးဆိုတော့တွားတိုက်ပြီးရင် floss လုပ်ပေးလိုက်။ဘာမှမဖြစ်ဘူး။တွားကတခါသေးချာလုပ်ထားလို့ရှိရင်လေမှန်မှန်သာပြဒုက္ခမပေးတော့။
တောင်းနေဂရင်းချက်မကြီးဟာတောင်းနေဂရင်းတက်တာမကပဲခနာကိုရင်းချက်မကြီးအတွက်ပါအရေးကြီးတာကြောင့်ဂရုစိုက်ထိမ့်သိမ့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းလိုပ
ါသူရတန်းစောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဗီဒီယိုကနေဗုဒ္ဓနဲ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတခါမှာတော့မြမအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားလာအပိုင်းနှစ်ကောင်းစင်းနဲ့ဦးကျော်စံတာရဲ့မြမရေးတုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံအုပ်ချုပ်ရေးပုံမတူတက်ကောင်းမွန်လာဖို့အတွက်အုပ်ချုပ်ရေးကဏ္ဍမှာနိုင်ငံသားများပါဝင်ဆုံးဖြတ်နိုင်ခွင့် Citizens Engagement ကိုတိုးမြှင့်ပေးဖို့လိုအပ်ပြီးတော့ဒီကိစ္စဟာပြည်သူလူထုရဲ့သတင်းရယူပိုင်ခွင့်နဲ့ဆက်ဆက်နေတယ်လို့လည်းမြမရေးတုံးသက်သူဦးတင်မောင်တန်းကပြောပါရယ်။မြမနိုင်ငံဆိုင်ရာမူဝါဒတွေကိုရေးသားလေ့လာတင်ပြနေတဲ့တင်မဝအက်ဒီတာနဲ့တမဝအက်ဒီတာဟောင်းဦးတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။ဟုတ်ကဲ့ပါမန်ကျေးဇူးပါတယ်။ပထမဆုံး local administration ပေါ့။ရကြီးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေလူတွေကမကျေနပ်မှုတွေကြားပါတယ်။ဟုတ
်ကဲ့။
ဆရာအဲ့ဒီဟာဘလို့ဖြစ်ပေါ်တိုးတက်နေလဲဆိုတဲ့အခြေအနေကိုအကြမ်းင်းပထမဆုံးပြောပါဆရာခက်တူတို
့။ဟုတ်ကဲ့။ရေဘူးကအဖြစ်တော့အရင်တုန်းကမြို့နယ်အထွေထွေအုပ်ချုပ်ရေးဘူးကနေခံထားတာကနေအခုနောက်ပိုင်းမှာတော့စေစုလိုက်ရွေးကောက်တင်နောက်တဲ့စနစ်နဲ့လောက်တယ်ပေါ့။ဒါပေမဲ့သူတို့ကနေရွေးကောက်တင်နောက်တာမဟုတ်ဘူး။စေစုလိုက်အိမ်တော်ဦးစည်းတဲကတယောက်ကိုပဲစေစုဘူးဖြစ်နေရွေးကောက်တင်ပြောရတယ်။စေစုဘူးတွေကတစ်စက်တခါသူကကြေးရွာအုပ်စုအုပ်ချုပ်ရေးဘူးကိုသူကရွေးကောက်တင်ပြောရတယ်။စနစ်ကအဲ့လိုလောက်ထားတယ်။လောက်ခါတဲ့ကြောင့်မို့ပြည်သူကနေတိုင်းပြောတာမဟုတ်ပြန်။အကောင့်ဘက်ကဆိုလို့ရှိရင်တော့ခန္ဓာချင်းမဟုတ်တော့ဘဲနဲ့ရွေးကောက်တင်ပြောင်းတော့စနစ်ကိုရှေ့ရှုလာတယ်။
ဆန်းတော့တူလာပြီပေါ့။
အဲဒါပဲအားနဲ့ချက်အနေနဲ့ပြောရလို့ရှိရင်တော့ဒါဒီလူတို့ကတိုက်ရိုက
်ဟုတ်ကဲ့။လူတို့ဆိုတဲ့နေရာမှာလူငယ်တွေ၊အိမ်တော်သားသမီးတွေ၊နောက်ကအမျိုးသမီးတွေသူတို့ရဲ့အခန့်ကဏ္ဍများဆိုဗမာပြည်မှာကအိမ်တော်ဦးစီးကအမျိုးသားတွေတကြီးတွေဖြစ်နေတော့အဲလူငယ်နဲ့အမျိုးသမီးတွေအခန့်ကဏ္ဍနဲ့မိမ့်နေတော့ပေါ့
။မိမ့်နေတာပေါ့။သူကအိမ်တော်ဦးစီးလို့သတ်မှတ်တဲ့ခါကျတော့လူကြီးတွေကပဲရွေးကောက်ခံရတဲ့လူတွေဖြစ်သွားတယ်လူငယ်တွေနဲ့အမျိုးသမီးတွေမပါတော့
ဆိုအဲ့ဒီဟာကိုခွင့်ပြုဖို့ဘာများအခက်အခဲရှိသလဲအဲ့ဒါအဲ့ဥပဒေဆွဲတော့သတိမထားမိကြဘူးလားအဲ့လူတွေကဒါပေးလိုက်ဘာများအခက်အခဲရှိလဲအမျိုးသမီးတွေလူငယ်တွေ individual ပေါ့တူးချင်းမဲ့အနေနဲ့ပေးရပါဆိုရင်တို့
တူးချင်းမဲ့အနေနဲ့ပေးတဲ့အခါမှာနောက်ပိုင်းမှာလေးလာတုံသက်တဲ့တခုစိုးရင်ချက်ပေါ့နော
်
ဒီဒေတာကျွန်တော်တို့ဒီရရွာအတိုက်ဝန်းနေလဲပြောရင်တော့နိုင်ငံရေးရပွဲပြမှုဖြစ်သွားမှလည်းစိုးရင်စရာတခုရှိတယ်။ရရွာအတွင်းထဲမှာ community တွေမှာစီးလုံးနေတာရကနေပါတီလိုင်းတွေဝင်လာမယ်ဆိုရင်ဒီရရွာအတွင်းစီးလုံးညီညွတ်မှုတွေပွဲပြသွားမလားဆိုတော့စိုးရင်ချက်တွေလည်းရှိနိုင်တယ်ပေါ့နော်။ဒါကလည်းအလေးထားစဉ်းစားတိုက်တယ်လို့ကျွန်တော်ပုံကိုရေးရတယ်ကျွန်တော်ထင်တယ်။ဒါကြောင့်လဲဆိုရင်မြန်မာလူ့ဖွဲ့စည်းဟာအင်မတန်တပုနဲ့တူယုံကြည်မှုမှာလေ့လာချက်တွေအရာဆိုလို့ရှိရင်တော့အားနည်းတယ်လို့ကျွန်တော်တို့ပြနေတယ်။ပြီးအခုလိုအခုပြောင်းချိန်မှာညီညွတ်ရေးနော်ပြီးရင်ကျွန်တော်တို့ဒီလူမှုအရင်းကြီးပေါ့ရှိနေတဲ့လူမှုအရင်းကြီးကိုဆက်ပြီးထိန်းထိန်းထားနိုင်ဖို့
ดูอะไรในไอ้ร้านเจ้าหนี้เว้นอะไรด้วยจะมาเกิดเป็นความมาเมื่อไรแต่ที่ว่าเด็กเช่นเชียร์เนี่ยดูดอเลยไม่ใช่แบบนี้ใช่ไหมเด็กลูกเราจะเราไม่ถือว่าใช่แบบนี้ลูกเงินเนี่ยมีตัวมีดีลูกนั่งแข่งยาสีเด็กดูอยู่เช่นนี้เรื่องอะไรด้วยตั้งแต่ตัวโซเชียลมีดีคุณรู้เปล่าไหมซีว่าเสร็จมาดูกันมาไอ้ยาเจี๊ยสุรุเอสยี่ต่างยาเล็กที่จะเอาที่เซบิซินเลยจ้าเสีย อุบลีนราบสันนี่อุบลีเดี๋ยวมาเราเอ็งกี่สาเรกูยัยว่าโอชอยบุเจียวโอชอยบุเดี๋ยวเราว่าเมื่อสุดเลยหาเราตัวป่าเลยแต่พี่แม่ลูกว่าชอบดีพี่เด็ดเดียวดาราโจมุนเอาลูกจันทร์เนี่ยชูดีดาราลูกบอกลูกจันทร์หมดดูว่าเอ็งกูใจบุมาลูกเป็นเนี่ยเอริเจียวโอชอยบุอุบลีมาหัวเจียวเดี๋ยวกูเส้นเดียวเวลาลูกชิ้นเสียงข้าเมื่อสุดเลย
ตาเวงูตั้มทับิดาสีสุดเลยเดี๋ยวจะเอาบุโรบุโรจันโอไอเราดูเสียงอ่ะอย่าเอเดียใจเนียเดียที่มันรู้เปล่าว่าสุดเจียวสุดเลยเทมาเราดูดูเส้นเนี่ยสุดละสีเนี่ยจ้าละบ่เนาะสุดละปาบิดาบ่โอเคสุดละอย่าเจ็บปีละเจียวสุดโอชูยิ่งผู้ไอที่การอ่ะนะคนละยุคเดียวสุดละสุดละเทมาสุดละหนุนจ้าละจ้าละหนุนเนี่ยโอชูยิ่งจ้าละทรีโอเย่ไอยาสีบ่มาเลย
มาเลยเนี่ยโอชอยมูดีออกมาตัวดีเจียวสุเจียวโอเคไอ้เจียวอ่ะที่ได้กันมีดาจูก็ที่เกี่ยวกับยุคเก่าที่ไปทำอะไรได้ไม่ครบสิ่งเยอะไปแล้วพอเลยสุดท้ายว่าแบบแต่ยังที่ลูกไปมีสิบอะไรอุมาเจ้าก็ตัวเองเจียวดรีมาสุดท้ายนายก็รอดัดยามายุหัดสุดท้ายลูกนี่ยาวไปแต่เมื่อยี่สิบวันก็จะสงสัยอะไรพิลามะอุมาเจียวอะไรก็สิบวันยี่มีเนี่ยปัจจุบันก็
ตัวเราพยายามเราไปเว้ยปีที่แล้วใช่ป่ะเนี่ยอุมาเลี้ยงมีสิมาข้าวมันมุกคอมดีเออโอกาสเลยสูรุ่งเช้าคนนั้นก็เลยเจียวสุโอชอยมือเดียอดีกสกัดเจ้าหลานอดากาตัวนี้เลี้ยงลงงานนี่บ่มาไปใช้มือเดียบ่มาเอ็มบันเตียมุจิมาเลยตาก็คือว่าจะเอามาเนี่ยมาไอ้เลี้ยงมี
เป็นอยู่ในปัจจุบันพี่มันเปลี่ยนไปแต่ไปมีรถคอมนี้ก็ดีอยู่ในปัจจุบันตอนนี้เป็นนักสุขภัณฑ์เลยไอ้กิจการอยู่เจียวสิงห์ปีดูยุคเก่าติดเหล่าเดือดร้อนสมเจ้าเป็นมือสีว่าล่ะตัวเจียวอะไรมาสีเดียกิจการอยู่รอสมเจ้าได้เดือดร้อนจนเราอยู่สาเลยแต่แม้ตัวกันตัดเฉยๆอุมาจนเราไม่มีเราสวยในก้าง่ายก้าในง่ายก้าเท่าเนาะในก้าเอาสวยแค่เสมาสมเจ้าเราอย่างง่ายก้าเอาสวยจนเราปีนในใจ ปีไรเสมาสมเจ้าเลยง่ายก็ทั้งสวยตัวผู้ว่าไปสมเจ้าเลยสุดท้ายข้าจะรอเอรี่เย่ลูกบุญไก่บุญหลังจากตะคุลงหูเลยโอ้ตัวเช่นท่าละสีเดียวดังนั้นคนอาจจะว่าโอชอยมุ่งใส่อุบลีเดียวมาปัตเต็ปปอนะดูรอเลยผมอยู่ดูเลยเมื่อสายนาเด็กกิจสาวสามีเด็กกิจสาวอะไรกิจสาวอะไรก็ไม่ใช่ชอบแล้วไม่ใช่ชอบเวลาสุราจารอเลยคนอาบุหูเนี่ยแต่งดีตาจีจามาปัตตมมมมาดูเตะฐานะตะคุการเสนาเลยฮัลลูลาอย่าง
ที่เกิดสัตย์ไอ้สุวรรณเด็กเขาสิ่งที่เกิดจากนั้นมาคุ้มสุวรรณเลยสับสนมาเองใช่ไหมเรื่องนี้ทุกทีตอนที่คุยเอาก็เลยเสพกับยูเรลิสุรอปอลิตุเรอออสซาฟมุสีรุตุงตาจาราเอ็นว่าเราเสพบุรีกุเรนซีเราว่าส่วนกูข้ามาไอ้ดิฉันเราช่วยเรื่องมาสิ่งที่เกิดแต่ยังขังกันเอาลงว่าไม่มีดอกบีลงว่าจะกวาดดอกบีลงจากเรื่องอะไรเสีย
จนเราที่เราดอกบ้าตลอดไปเราจะไปกี่สาเดียบีดอกนะเราจะไปกี่สาดอกปีนั้นได้ที่ตาเสกเราจะไปวิจัยเอามาดอกทารีโกลงอาชีเลยแต่แม้ปีไหนวิจัยเอามาก็ท่านะงานกูที่กับท่านะยี่สี่เดียบนะมาเย่คนอาจจะเรียกเทรโอบ่เราถือว่าเอสพีเราจะเรียกโซนัสเซซีปีเอจิวซีท่านะเนี่ยมีมิดจับบ่เนาะสุดท้ายที่ตั้งไปเรียนเนี่ยปัตตานีกี่สาเดียโกลงอาดอกทารีโอโชเอวุซีท่านะเนี่ยไม่ใช่
ทั้งนั้นเย่ดีกว่าดาวเองอ่ะเราตัวป้องสันยินได้หนาเนี่ยเนี่ยเส้นมาพูดอยู่ตัวเลยลงงานเนี่ยลงเด็กขามาไอ้ที่พูดอยู่ตัวเลยลงงานสุดละก็เลยแต่สายอ่ะพี่เด็กได้ตีละสุยาเด็กสั้นเนี่ยตัวเราเช่นอะไรกูตัวที่ท่านาดีเนี่ยป้องสันยินได้ปีเด็กเลิกไปแต่เมื่อตัวยาดอ่ะพี่อุปนิยาวูยูท่านาดีเนี่ยจะมาลูตัวที่สมชายเป็นคนเราชีวันตัวเราดีกว่าดาวเองไปงั้นเราตัวยาดอ่ะพี่ป้องสันยินได้ปีละบ้าง
นั่นคือว่าชาซาเปียสิมูลับเปลี่ยนผู้พัชวันนี้เสมาเราลับเปลี่ยนมือกินเนี่ยชาซาเปียสิมูลไปเนี่ยสุยากุยวินจ้าจ้าจ้าเนี่ยตัวอะไรแล้วมันจะเข้ามาไอ้เราเอาเชื้อเสมาเหรอลับเปลี่ยนมือรู้ว่ารู้ไอ้ลับเปลี่ยนมือรู้ว่า lung apa jauh bawah belas ya. Bukan mana ini.
Betul, seni setahun lung a kini ni tayang lagi pok. UNDP ni mah di dalam ucu isu beli lagi lari si de. Terus terus si cebah do dari garo apa jauh dah si de bawah.
Apa
jauh dia bawah.
So, ada apa jauh mana lala. Terus huna wengi nelu lah belu jauh.
Ye bukan apa no di wengi kesa melanggara. Taka toro buana ni tu toro tiga jari. Tu dia kado lupa ingui mo. Lupa ingui ya cuita deh ha. Si ni deh tu jauh mulu. Lao pidu dudu kata tenja yu ingui. Pidu dudu ka somca cedeu tenja ingui. Nyata ni kosih pajuga ni kujui jodan pihne tenhal. Pidu ne adu surau pelau ti account deh pon ayam le. Lao di pidu ne adu sura nengai sekarang mau bau. Ojo muda boya solusi kena jodan nengai dah dia bau somca ingui sura. Cari ngan ni mah lau ni deh. Citizen engagement sura season yogu, ojo ini teh gu, tujuh jauh ni pelau ti, deh labi tu yang mana ni. Di kerja ni gu, lop dah lulus si, di benda, kena jadi cerita mui bapak ini kan, siapa tu sama apa, no? Tadi ya sesat ni deh, tu jangan buat semula kaya melu jono cerita.
Hey, tim dia cerita mui ni pasal dia orang sangat suci koran, betain lah, tain terus dijahin ini melu, macam mana dia orang cakap gua, pelau ti tain jadi le, terkaga ini udah siapa lagi.
Mula ni ni cerita sama kalau Yang itu apa yang tanya doja lari sih. Tapi saya tanya orang seni makalah, tanya doja lari tu kurai ka, mimi ya kurai. Biasa tu bawa mimpi ya. So biasa ni tanya sah ni jalan mah, kuat hari lagi ka, kuku puan mesuhi kerja tu. Ani jauh ni ada jadu nasi ni berjamu. Tanya jamu ah, tiap ni lama tiap. Biasa ni ni ber, senyum wen bawi lo. Ibu juga dia niara ni pun. Di tempat tu mama aku belum sih siapa ni seorang ni, lepas itu dia ni lah ni, siapa awak ni usah ni, jadi cara tu kau ni ye, sekolah tu kulo jono lu jawa mama pun, tu lor ni, ada lu lu dah de, sumber bangun sih dia tu de, anak tu bangun sih dia tu de, lulu melayan ni de, ni dah yang niari ku terdakap bobi lo kai me, pidu de jono bangun, dari ya yu bangun, no pidu de lu bangun, umah apa? Dengan awal biasa, tapi dengan awal bangun soi, tangguan set tu, dengan lo show eh ubi ni, cipta biar lo ni dong soi, tapi kalung gua, paman piao ni gula, piao mana, tu depan tu dah mah, no, muda ni mungkin siapa juga, ama niaga juga dek mah, di lo ubi gua, jangan lo piao ni macam cipta mula, biar dulu ya, dengan awal bangun, ubi gua piao tangguan macam mula, dah gua, dengan dah dia ye, cikang pun ye dek mah gua, dengan awal bangun macam ni mula, tapi kalung gua sesat ni dek jauh.
อยู่ในจีวาสิ่งเล็กๆสิ่งงามูอะไรอย่างนี้คุณลุงส่งในจีไก่บูดูเลยไม่ทิ้งเลยอะคุณจะที่รออะไรไปมาอันนี้เรื่องจริงๆเลยอะแต่ก็รอดีสัตว์ตายเนี่ยลูกหุ่นสับลัวหูกาเวเปียไม่หาเลยลูกอ่ะเด็กหูกาลูกยาตั้งไหนกันเลยมาดอตัวมังคุดเลยลูกเย่หัวกาเวเปียเลยน้องอุบลีสีดำอะคุณจะน้องสีมาดอไม่สีเดียวกันนะส่วนโอเคน้องส่งในไม่ใช่นะยามานั่งไงยักษ์ไว้จีวาริฮะ
โอ้ยคิดเสียสุดเลยเจ้าพ่อเลยโอ้ทุกที่ที่ตบารีอันนั้นเช่นที่ดูงานเนี่ยใส่นับอยู่ว่าดีน้าอาพะน้าวดารุขึ้นเนี่ยใส่ในรูปถ่ายรูปกล้องอะไรล่ะเจียวอยู่อาปูอยู่อย่างก็เรื่องมันในรูปถ่ายรูปกล้องอะไรลุลล่าสิเราขึ้นใจเลยทีนั้นเชียวยิบว่าเราปีดูเลยก็ตุลุขึ้นยืดตีลาเลยเราจะนอนที่ไหนอุมาอาเพียงจะนอนพิวยมาเลยชั่วซีซันเลยปูเลยผมว่าอยู่ด้วยเลยใช่ไหมปูเลยก็ลาดงาจะนอนเล็บร้องก็ใช่หู เจ้าดีเสียงดีจังเนาะไม่แก่บุเลยไอ้ที่อินเดียลูกแค่เลยเจ้าดูมีตัวไม่จีโอจังเนาะถ้าหัวจังเนาะวิดีโอมาเต้าเมื่อส่วนหนึ่งว่าพี่บิวว่าจะลาลูกจังเนาะพี่บิวจะดาวมาเลยตอนนี้พี่บิวเดี๋ยวตัวพี่เลยพี่บิวเราดูเอ็งว่าตัวพันเลยเดี๋ยวไรเดี๋ยวสุดเฮ้ยเดี๋ยวจ้าเลยหมดละแต่เราพี่บิวเจียมาเต้ามาเลยสุดละได้ไปเลยสุดละก็ไอ้ที่เราแต่จะมุ่งเนี่ยมีคนอยู่นั่นเลยล่ะเดี๋ยวดูเด็กก็จังเนาะกูได้ทุเรศ
ปฏิบัติการเดียวในเดือนละประมาณหนึ่งเดือนมีมาดาวจันทร์รูดุยลายาบีกว่าสุดท้ายนี้ก็นี่เมื่อทวีเมื่อจังเลยเดียร์รู้จีวาเซมาร์เลยสาธิลาวิโดจันทร์เทพผู้จัดงานได้ยินมาอีกตั้งแต่เช้าหน้าสิงเกจาราพิบายต่อตาชินเชนคุณทามาร์โรดิบัตสินีนี่เนี่ยได้เรียนรู้ใช่ไหมพาไปสุนีบุชิเลสุรากุจิอาอุมา
ตัวราชินีเช่นยังใครที่เนี่ยมีอุโมงค์มาไม่จ่ายตัวเองนะสมัครพิจารณาด้วยตีจีที่ใกล้จะไปจงเอารีพิจารณาลุลล์สวาทุบหัวเบี้ยวสูงขึ้นสวยขึ้นในประตูไม่ว่าหน่วยงานจะจับยันทบลาวาเลยยามาเรียนมาจะได้สุยาจะลาบิเมลีสนับพิจารณาสวยบุขึ้นดูใจยาบุลุ่นนี้จะพิบาร์เลย
စနပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငြိမ်းစုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို
ဒီနေ့နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူစွာပါတယ်ရှင်။
တော်တော်ရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ထဲရီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညနေ့မှာဆွေးနွေးပေးနေကြဖြစ်ပါရဲ့ရှင်။ခုတ်ခါမှာတော့အပတ်စဉ်အားစားကဏ္ဍကိုနားဆင်ကြမှာပါ။ဝေနန်တင်ဆက်ထားပါရစေ။
ကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဆီလီတိုက်စစ်မှု Alexis Sanchez ကို Manchester United အသင်းကခေါ်လိုက်ဖြစ်ပါတယ်။ဒုစရကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ကြာသပတေးနေ့ကတော့နေမကောင်းဖြစ်ပြီးတော့လဲကျသွားခဲ့ပါတယ်။ဒါမဲ့ပျုံချမ်းဆောင်သည့် Olympic
England Premier League ဘောလုံးပွဲမှာတော့ဒီတစ်ပတ်မှာအသင်းကြီးတွေအနိုင်ရခဲ့ကြပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ဇာတိကာ Man City က Argentina တိုက် Simo Aguero ရဲ့ hat trick နဲ့ Newcastle ကို 3-2 နဲ့နိုင်ခဲ့သလို Champion Chelsea ကလည်း Brighton ကိုအဝေးကွင်းမှာ 4-0 ရှိနေနိုင်ပါတယ်။ခြေစွမ်းပြနိုင်လို့ PR နဲ့ရင်ဆိုင်နေရတဲ့ Arsenal Wenger ရဲ့ Arsenal ကလည်းဒီတစ်ပတ်မှာတော့ Crystal Palace ကို 4-2 နဲ့နိုင်ပြီးတော့ Manchester United ကလည်း Marseille တွင်းတဲ့ တကူးတွေ နဲ့ Burnley ကိုအဝေးကွင်းမှာ ကပ်ပြီးတော့အနိုင်ရသွားပါတယ်။ ဒါကြောင့် Man City ဈေးက 24 ပွဲအပြီးမှာ 65 မှတ်နဲ့ ဇာတ်ထိပ်မှာ ရှိနေပြီးတော့ ဒုတိယနေရာက Man U ထက် 12 မှတ်အသာနဲ့ ဦးဆောင်နေပါတယ်ခင်ဗျာ။ ချီလီတိုက်စစ်မှု Alexis Sanchez ကတော့ Manchester United အသင်းနဲ့ စာချုပ်ချုပ်ဆိုလိုက်ပြီးဖြစ်ပါတယ်။ Man U က Alexis Sanchez ကို Armenia ကနေတိုက်စစ်မှု Henrik Mkhitaryan နဲ့ အလဲလဲလှုပ်လိုက်တာပါ။ Manuel Sanchez ကိုတပတ်ကိုလောက်ခလာစာပေါင်း 9သိန်းပေးပြီးတော့၄နှစ်ခွဲစာချုပ်ချုပ်ဆိုလိုက်တာပါ။ ဒါကြောင့် Sanchez က Premier League မှာတော့လောက်ခလာစာအများဆုံးရတဲ့ကစားသမားဖြစ်လာခဲ့ပါတယ်။ Sanchez ကတော့သူ့အနေနဲ့ကမ္ဘာအကြီးဆုံးကလပ်အသင်းကိုပြောင်းလာတဲ့အတွက်ပျော်ရွှင်မိတယ်လို့ပြောလိုက်ပါတယ်။ Sanchez က Man U ကိုရောက်သွားချိန်မှာပဲတစ်ဖက်မှာလည်း Mkhitaryan က Arsenal ကိုရောက်သွားပြီးဖြစ်ပါတယ်။ Mkhitaryan ကလည်းအာဆနယ်ကိုရောက်လာရတာဟာသူ့ရဲ့အိမ်မက်တွေလက်တွေ့အကောင်အထည်ပေါ်လာတာဖြစ်တယ်လို့ပြောလိုက်ပါတယ်။
I'm very happy. Yeah. We could finish this deal and I'm very happy to be here.
စာချုပ်ကိုပြီးတက်ချုပ်ပြီးဒီကိုပြောင်းလိုက်နိုင်တဲ့အတွက်ကျွန်တော်အရန်ဝမ်းသာမိပါတယ်။ကျွန်တော်အမြဲပဲအာဆင်နယ်အတွက်ကစားချင်တာကြောင့်ကျွန်တော်အိမ်မက်တွေမှန်တကယ်ဖြစ်လာခဲ့တာပါ။အခုကျွန်တော်ဒီကိုရောက်ပြီးဖြစ်တဲ့အတွက်အသင်းအတွက်အကောင်းဆုံးစူးစမ်းသွားမှာပါ။အာဆင်နယ်ကစားပုံပြီးတော့အာဆင်ဗန်ဂါရဲ့နီးပြပုံစံကိုကျွန်တော်သဘောကျပါတယ်။ အာဆနယ်နီးပြအာဆင်ဗန်ဂါကလည်းမက်ခီတာရီယန်ဟာတကယ်ကိုပြီးပြည့်စုံတဲ့ကစားသမားတယောက်ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်ခင်ဗျာ။ Sanchez Man U အသင်းကိုပြောင်းသွားတဲ့ပတ်သက်ပြီးတော့မန်ယူရဲ့မြို့ကန်ပြိုင်ဘက်မန်စီးတီးနီးပြပက်ဂေါ်ဒီယိုလာကတော့အခုလိုပြောပါတယ်။
The players and their managers decide what is the best for both of them. So
နီးပြနဲ့ကစားသမားတွေကပဲသူတို့အတွက်ဘယ်ဟာအကောင်းဆုံးဖြစ်မလဲဆိုတာကိုဆုံးဖြတ်ကြတာပါ။ကျွန်တော်အနေနဲ့ထပ်ပြောစရာမရှိပါဘူး။ဒါကြောင့်မလို့ Alexis Sanchez နဲ့ပတ်သက်တဲ့ကျွန်တော်အမြင်ကလည်းအတူတူပါပဲ။ဘာစီလိုနာအသင်းမှာသူကစားခဲ့တဲ့အုံစိတ်ချမ်းသာစရာပါ။သူ့အနေနဲ့တခြားအသင်းကိုပြောင်းဖို့ဆုံးဖြတ်ခဲ့တယ်ဆိုရင်လည်းသူ့အနေနဲ့ကန်ကောင်းပါစေလို့ဆုတောင်းပါတယ်။
ဒီတစ်ပတ်ပြောင်းရွှေ့သတင်းတွေထဲမှာတခြားထူးခြားတာတွေကတော့ပြင်သစ်နိုင်ငံက PSG အသင်းကမက်ဆီဒီနီးပြဂေါ်ဒီယိုလိုကိုပြတ်မှတ်ထားနေတယ်လို့ဗြိတိသတင်းမီဒီယာတွေမှာဖော်ပြနေတာဖြစ်ပါတယ်။PSG အသင်းကိုအရရင်နဲ့သတင်းတွေကဝယ်ပြီးတဲ့နောက်မှာ PSG အသင်းဟာကမ္ဘာကျော်ဘောလုံးသမားတွေကိုချေးချီးချီးပေးပြီးကမ်းလှမ်းခဲ့ပြီးတော့အခုနှစ်မှာဆိုရင်လဲဘရာဇီးတိုက်စစ်မှုနေမောက်ကိုကမ္ဘာစံချိန်နဲ့ပြောင်းရွှေ့ခြင်းနဲ့ခေါ်ခဲ့သလို ပြင်သစ်တိုက်စစ်မှုကီလီယန်ဘက်ပေကူတီးညိုးတို့ကိုလည်းချေးချီးချီးနဲ့ခေါ်ထားတာဖြစ်ပါတယ်။PSG အသင်းဟာလက်ရှိမှာတော့ UNAI Emery ကိုနီးပြခံထားပြီးတော့သူ့နေရာမှာကမ္ဘာထိပ်တန်းနီးပြတယောက်ကိုအစားထိုးခြင်းနေရာဖြစ်ပါတယ်။ ဒါကြောင့် PSG တင်းဟာ Guardiola ကိုပြစ်မှတ်ထားလာဖြစ်ပြီးတော့ PSG အနေနဲ့ Guardiola ကို Mercedes လက်ထက်ကနေလူယူနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။တစ်ချိန်တည်းမှာပဲ Real Madrid အတင်းကလည်း Portuguese တိုက်စင်မှု Ronaldo ကိုဒီရာသီအကုန်မှာအတင်းကနေထွက်ခွာခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။ဒါကြောင့် PSG နဲ့သူ့ရဲ့အတင်းဟောင်းမယ်ယူအတင်းတွေကလည်းစိတ်ဝင်စားနေတယ်ဆိုပြီးတော့အဲဒီသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ။ဘရဇိုနိုင်ငံကကဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ခြေစပိန်လေးကဘရဇိုနိုင်ငံမှာနေမကောင်းဖြစ်ပြီးလဲကျသွားခဲ့ပါတယ်။အသက်89နှစ်အရွယ်ရှိဖြစ်တဲ့ပီလီဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကလည်းကြောက်ကန့်တဲ့စီးကျိတ်ဝေနာတွေကြောင့်ဆေးရုံတက်ခဲ့ရသလိုသိမကြခင်ကလည်းတင်ဆုံခွဲစိတ်မှုကိုလုပ်ခဲ့ရပါတယ်။ပီလီဟာအသက်အရွယ်ကြောင့်အခုနောက်ပိုင်းမှာတော့ပင်ပန်းနွမ်းနယ်မှုတန်ကိုသိမခံနိုင်ပဲလက်တော်လဲနဲ့လဲသွားနေရတာဖြစ်ပါတယ်။ပီလီဆေးရုံတက်ရတယ်မတက်ရဘူးဆိုတာနဲ့ပတ်သက်ပြီးတော့သတင်းတွေလည်းအမျိုးမျိုးထွက်နေပြီးတော့သူရဲ့ပြောခွင့်ရကတော့ပီလီဟာနေမှာပဲအနားယူနေတယ်လို့ပြောပါတယ်ခင်ဗျာ။ကိုရီးယားနိုင်ငံမှာမကြာခင်ကျင်းပတော့မဲ့တောင်းအပ်ပြီးအိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားနိုင်ငံကအကစားသမား22ရောက်ဝင်ပြိုင်သွားမှာဖြစ်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကစနေနေ့မှာကြေညာလိုက်ပါတယ်သူတို့အနေနဲ့အာဇာနည်3မျိုးပြိုင်ပွဲမျိုးစား5ခုမှာဝင်ပြိုင်သွားမှာဖြစ်ပြီးမြို့သမီးရေခဲပြင်ဟော်ကီပြိုင်ပွဲမှာတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပေါင်းထားတဲ့အသင်းအနေနဲ့ဝင်ပြိုင်မှာဖြစ်ပါတယ်ဒါပြင်ဖွံ့ဖြိုးရေးအခမ်းအနားမှာတော့နိုင်ငံပေါင်းပြီးချီတက်မှာဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားကအခုလိုစောင့်သည့်အိုလံပစ်ပြိုင်ပွဲဝင်ဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီး IOC ဥက္ကဋ္ဌ Thomas Bach ကတော့
Let us not forget that such an agreement would have seemed impossible.
ပြီးခဲ့တဲ့သတင်းပတ်အနေနဲ့တုန်းကတော့ဒီလိုမျိုးသဘောတူညီချက်ရဖို့ကမဖြစ်နိုင်ဘူးလို့ထင်နေကြတာဆိုတာကိုကျွန်တော်တို့မမေ့ကြပါနဲ့။ဒါကြောင့်မလို့အိုလံပစ်စိတ်ဓာတ်မွေးပြီးတော့ပြိုင်ပွဲဝင်ဖို့ဆုံးဖြတ်ခဲ့တဲ့မြောက်ကိုရီးယားနဲ့တောင်ကိုရီးယားအစိုးရနှစ်ခုစလုံးကိုကျွန်တော်အနေနဲ့ကျေးဇူးတင်တယ်လို့ပြောချင်ပါတယ
်။အချိန်ထဲမှာပဲပြုံချမ်းဆောင်ရပြီးအိုလံပစ်ပြိုင်ပွဲအတွက်အိုလံပစ်မီးရှို့တိုင်ကိုတောင်ကိုရီးယားနိုင်ငံတဝမ်းလှည့်လည်ဆဲဆောင်နေရမှာပြီးခဲ့တဲ့ဇန်နဝါရီ19ရက်နေ့ကတော့အဲ့ဒီအိုလံပစ်မီးရှို့တိုင်ကိုနိုင်ငံနယ်စပ်ကစစ်မဲ့ဇုံနားကနေဖြတ်ပြီးတော့တဲဆောင်သွားခဲ့ပါတယ်။ဒါပြင်ဒီအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ဖျော်ဖြေမှုအတွက်မြောက်ကိုရီးယားနိုင်ငံကနာမည်ကြီးတိရစ္ဆာန်အဖွဲ့ခေါင်းဆောင်ဟာလဲသူတို့ဖျော်ဖြေမဲ့ပွဲအတွက်ပြင်ဆင်မှုတွေကိုစစ်ဆေးကြည့်ရှုဖို့အတွက်ဆိုပြီးတော့နိုင်ငံနယ်စပ်ကစစ်မဲ့ဇုံကိုဖြတ်ပြီးတောင်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့တနင်္ဂနွေနေ့တွေကသွားရောက်ဖြစ်ပါတယ
်။ဒီနေ့ဒီဆက်ထားတဲ့အပတ်စဉ်အားစာခဏကိုနားဆင်ကြကြတာဖြစ်ပါတယ်။ဖီယိုကနေပုံသူရညပိုင်းစီးရီးကိုဆက်ပြီးတော့တရားထုတ်လင်းပေးနေပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမှတ်သိထိုက်ကကြေညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျလာလာဘတ်မြို့က Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခိုက်ခံရမှုမှာအနည်းဆုံး3ဦးသေဆုံးပြီးလူ20ကျော်ဒဏ်ရာရခဲ့ပါတယ်။ရုံးဝင်အဝင်ကိတ်မှာအသေးခံဘုံခွဲခဲ့ပြီးတဲ့နောက်လက်နက်ကင်တွေကရုံးထဲကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့ကြတာဖြစ်ကြောင်းလဲနန်ဂါဟာဒေသအစိုးရပြောခွင့်ရသူအတူလာခိုဂျာနီကပြောဆိုထားပါတယ်။လီဗျားနိုင်ငံဘန်ဂါစီမြို့မှာမနေ့တုန်းကအသေးခံကားဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင်းလူ33ယောက်ထဲမှနေသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။ပထမကားဘုံကတော့ El Salmani အရက်ကဗလီတစ်ခုအပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဘုံကတော့အခင်းဖြစ်နေရမှာပဲ။နောက်နိုင်ဝဲလောက်အကြာမှာထပ်မပေါက်ကွဲခဲ့တဲ့အတွက်အခုအညီပေးဖို့လာကြတဲ့ရဲတွေနဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပုံရပါတယ်။ဖိလစ်ပိုင်နိုင်ငံကမီးလောင်ရှင်တစ်ခုမှမိခိုးပြားတွေချွေရီဘူးတွေနဲ့အတူလှုပ်ရှားမှုတွေကြီးထွားလာတဲ့အတွက်ဒေသခံ9000ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။မေယုံမီတောင်ကနေကောင်းကင်ဘော်ကိုမီတာ600လောက်အထိချော်ရည်ဘူးတွေနဲ့ပြားတွေမှုတ်ထုတ်နေတာလို့ဖိလစ်ပိုင်နိုင်ငံမီးတောင်သုတေသနလေ့လာရေးဌာနကပြောပါတယ်။မနေ့ညကဆက်လို့ဒီကနေ့ဗုဒ္ဓဟူးနေ့အထိမီးတောင်ကနေပြားဘူးတွေမှုတ်ထုတ်နေတာဟာလဲမီးတောင်ဝါကနေအမြင့်5ကီလိုမီတာလောက်အထိရောက်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့အပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။အစီအစဉ်ကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါလိမ့်ရှင်။
စတင်ကြီးချက်ကိုမတင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Villarreal ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ဖီအိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီခုနိုင်ထိ92မီတာ24 40 48 50ပြင်ထိုင်းလိုက်မီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.